အစ္စလာမ်ရဲ့အစွန်ရောက် IS ဂျီဟတ်တိုက်ခိုက်ရေးသမားတွေကိုအမေရိကန်နဲ့မဟာမိတ်တို့ကအမြင့်ဖြုတ်ချေမှုန်းတိုက်ခိုက်နိုင်မယ်လို့ယုံကြည်တဲ့အကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်အရှိတောင်အာရှနိုင်ငံများအသင်းအာဆီယံထိပ်သီးဆွေးနွေးပွဲကိုတက်ရောက်နေရာမလေးရှားနိုင်ငံမှာသမ္မတအိုဘားမားကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်အိုက်ဇဲလ်တို့ကိုစစ်မြေပြင်မှာတိုက်ခိုက်ချေမှုန်းနေတယ်လို့ပဲသူတို့ကိုချေမှုန်းပြီးလက်ရှိသိမ်းယူထားတဲ့ဒေသတွေကိုပြန်လည်သိမ်းယူသွားမယ်။နောက်သူတို့ရဲ့ဗန်နာရေးအထောက်ပံ့တွေကိုဖြတ်တောက်ပြီးသူတို့ရဲ့ဥဆောင်မှုတွေကိုခြေအခံဖော်ထုတ်မှာဖြစ်တယ်လို့အခြေအဆက်နဲ့အထောက်ပံ့တွေကိုလည်းဖြတ်တောက်ပြီးအစွမ်းကုန်ချေမှုန်းတိုက်ဖြတ်သွားမှာဖြစ်ပါတယ်။ဒီလိုချေမှုန်းတိုက်ခိုက်ရမှာအမေရိကန်တို့ရဲ့စံတန်ဘိုးနဲ့ကျင့်ဝတ်တွေကိုမထိခိုက်စေဖို့လဲအသေးအချာလှုပ်ဆောင်ခြင်းနဲ့လို့သမ္မတဥပမာကပြောဆိုခဲ့ပါတယ်။အစ္စလာမ်ရဲ့အစိုးရတွေကလူတွေအပေါ်အဓိကလွှမ်းမိုးထားတဲ့စွန့်အင်ကကျောင်းရုံတုံ့လုပ်စေခြင်းဖြစ်တယ်လို့သမ္မတဥပမာကညွှန်ဆိုပြီးဒီအကြောက်တရားကိုကျော်လွှားနိုင်အောင်ကြိုးစားချဖို့ကိုလည်းတတိပေးခဲ့ပါတယ်။အစွန့်ရောက်သမားတွေကိုတုံ့ပြန်တိုက်ခိုက်ဖို့အတွက်အစွန့်အထက်ဆုံးလက်နက်ကတော့အချမ်းဖက်သမားတွေကိုမကြောက်ကြဘူးပဲဖြစ်တယ်လို့လည်းအမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုခဲ့ပါတယ်ရှင်။